Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ November 9ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်နေပါပြီရှင်။ကျွန်မဆူမြတ်မောမှာ COVID-19 ကရောဂါရေးပေါ်ခြေနေကြောင်း VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်။American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းမှာဒေသခံတဆက်3000လောက်အပေါ်အကျုံးဝင်တဲ့မလို့အပ်ရင်အင်ပြင်မထွက်ရတင်းကျပ်တဲ့ကန့်သတ်ချက်တွေကိုတင်းနှင်းကလေးနေများကစလို့ထုတ်ပြန်ထားပါတယ်။နိုင်ငံတွေကလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ California ပြည်နယ်ထဲမှာ COVID-19 အတိပြုလူနာစံချိန်တင်းအောင်မြင့်တက်နေတာကြောင့်အခုလိုတင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြည်နယ်ဝန်ကြီးချုပ် Gavin Newsom ကထုတ်ပြန်ထားတာဖြစ်ပါတယ်။ကန့်သတ်ချက်ထဲမှာပါဝင်တဲ့နေရာတွေမှာတနင်္ဂနွေနေ့ည 7:59 မိနစ်ကစလို့အရက်ဘားတွေစပင်းညက်ဆိုင်တွေအပြင်ဘက်ထိုင်စားတဲ့စားတောက်ဆိုင်တွေကိုပါပိတ်ထားရမှာဖြစ်ပါတယ်။ Christmas အားလိုက်ရပါအကျုံးဝင်တဲ့သတင်းသုံးပတ်ထုတ်ပြန်တဲ့ကန့်သတ်ချက်တွေအရဒေသခံတွေအနေနဲ့မလို့အပ်ရင်အိမ်ပြန်မထွက်ဖဲအိမ်ထဲမှာပဲနေကြရမှာဖြစ်ပါတယ်။ဈေးဆိုင်တွေကိုတော့ဖွင့်ထားပေမဲ့ဈေးဝယ်သူပမာဏကိုတစ်ချိန်မှ20ရာခိုင်နှုန်းသာခွင့်ပြုရမှာဖြစ်ပါတယ်။ပန်းချံနဲ့ပင်လယ်ကမ်းခြေတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။ San Francisco Bay Area မှာလည်းတနင်္ဂနွေနေ့ည10နာရီကစပြီးတော့မလို့အပ်ရင်အိမ်ပြန်မထွက်ရတီချာကန့်သတ်ချက်တွေကိုမြို့တော်ဝန် London Bridge ကထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုး California ပြည်နယ်ရဲ့85ရာခိုင်နှုန်းနောက်အကျုံးဝင်တဲ့ Lockdown အမိန့်ထုတ်ပြန်တဲ့အပေါ်မှာတချို့ကတော့မချေမနှက်ဖြစ်နေကြပါတယ်။ American ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကရောဂါအတိပြုလူနာအများဆုံးဖြစ်ပြီးတော့တနင်္ဂနွေနေ့အထိအတိပြုလူနာဟာ14,600ကျော်ရှိပါတယ်။သေဆုံးသူကလည်း28,000ကျော်ဖြစ်ပါတယ်။ American ပြည်ထောင်စု California ပြည်နယ်ရှေ့နေချုပ် Xavier Becerra ကိုကျန်းမာရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတ Joe Biden ကရွေးချယ်လိုက်ပါတယ်။နိုင်ငံရဲ့အဓိကပြဿနာကြီးဖြစ်နေတဲ့ COVID-19 ကပ်ရောဂါကိုတုံ့ပြန်တိုက်ဖျက်ရေးနဲ့တန်ဖိုးနဲ့ကျန်းမာရေးအာမခံစနစ် Affordable Care Act ကိုကာကွယ်ရေးစတဲ့တာဝန်တွေကိုကျန်းမာရေးဝန်ကြီးတဲ့ကင်တွယ်ရမှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသာအတိပြုမယ်ဆိုရင်တော့ Xavier Becerra ဟာကျန်းမာရေးနဲ့လူသားရေးမြစ်ဌာန HHS မှာဝန်ကြီးတာဝန်ယူရတဲ့ပထမဆုံးတောင်အမေရိကတိုက်နွယ်ဘွားတစ်ယောက်ဖြစ်လာမှာဖြစ်ပါတယ်။Harvard ဆိတ်တက္ကသိုလ်ကကူးစက်ယောဂဆရာပညာရှင် Dr. Rochelle Walensky ကိုလည်း American ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC အကြီးအကဲအဖြစ်ခန့်အပ်ဖို့ရွေးချယ်ထားပါတယ်။ Britain နိုင်ငံမှာ COVID ကာကွယ်ဆေးတွေကိုနှစ်ဖက်အင်္ဂါနေ့မှစတင်ထိုးနိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ Pfizer နဲ့ BioNTech တို့ပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေ Britain နိုင်ငံတဝန်းကဆေးရုံတွေစီကိုတနည်းကနေနေတဲ့ကစတင်ရောက်ရှိလာနေပါတယ်။Pfizer BioNTech COVID ကာကွယ်ဆေးတွေကိုပထမဆုံးရရှိတဲ့ထဲက Criteria မျိုးဆေးရုံတစ်ခုရဲ့ဆေးဝါးဆိုင်ရာတာဝန်ရှိသူကသိပ်ပြီးတော့ဝမ်းသာစရာဖြစ်တယ်လို့အခုလိုပြောကြားပါတယ်
။ It's just incredible actually. Obviously I can't hold them in my hands because they are -70 degrees, but to know that they are here.
နောက်90 degree Celsius လောက်အေးတဲ့နေရာမှာထားရတဲ့ဆေးတွေကိုကိုယ့်ရဲ့လက်နဲ့ထိတွေ့ကြိုက်တွေ့မထားနိုင်ပေမဲ့ Britain မှာတည်းမဟုတ်ဖဲကမ္ဘာမှာပါပထမဆုံးထိုးရမယ့်ဆေးတွေဖြစ်တာကြောင့်မယုံနိုင်အောင်ဖြစ်ရကြောင်းနဲ့ဂုဏ်ယူကြောင်းကို Criteria မြို့ဆေးရုံကဆေးဝါးဆိုင်ရာအကြီးအကဲ Louis Collins ကပြောကြားခဲ့တာဖြစ်ပါတယ်။ Britain ကျန်းမာရေးဝန်ဆောင်မှု NHS ရဲ့အစီအစဉ်နဲ့နှစ်ဖန်ကစပြီးတော့ပထမအတုပ် COVID ကာကွယ်ဆေးတွေကိုအသက်80ကျော်သက်ကြီးရွယ်ဦးတွေ၊လူနာတွေကိုပြုစုစောင့်ရှောက်နေရတဲ့ကျန်းမာရေးဝန်ထမ်းတွေ၊ကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့လူအုပ်ယုံတွေကဘိုးဘွားတွေနဲ့ဝန်ထမ်းတွေကိုထိုးပေးမှာဖြစ်ပါတယ်။ Britain နိုင်ငံတဝန်းကလူ၈သိန်းကိုပထမသတင်းပတ်ထဲမှာထိုးပေးနိုင်မယ်လို့မျှော်လင့်ထားပါတယ်။ COVID ကာကွယ်ဆေးကတရက်ကို2ချိန်ထိုးဖို့လိုအပ်ပါတယ်။စမ်းသပ်စစ်ဆေးမှုမှာ95ရာခိုင်နှုန်းလောက်ထိရောက်အောင်ဖြင့်ね Pfizer BioNTech COVID ကာကွယ်ဆေးတွေကိုသုံးဆွဲခွင့်ပြုဖို့အတွက် Britain အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာခွင့်ပြုခဲ့ပြီးတဲ့နောက်မှာ Belgium နိုင်ငံဆေးဆက်ရုံကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေ Britain နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ Britain နိုင်ငံက Pfizer BioNTech COVID ကာကွယ်ဆေးစုစုပေါင်း140ဝယ်ယူထားပါတယ်။EU ဥရောပသမ္မတတွေကနေနှုတ်ထွက်ထားတဲ့ Britain နိုင်ငံနဲ့ EU ကြားမှာအခုအပြောင်းကာလကုန်ဆုံးမဲ့ December 31ရက်မတိုင်ခင်မှာကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်ဖို့အတွက်အခြေအနေဆွေးနွေးနေကြပါတယ်။ EU ဘက်ကအဓိကညှိနှိုင်းရေးမှူး Michel Barnier ဟာဒီကနေ့တင်းနှလာနေမနဲ့နေမထွက်ခင်တည်းကအဖွဲ့ဝင်28နိုင်ငံကတန်တမန်တွေကို Britain နဲ့ဆွေးနွေးနေတဲ့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ EU ရဲ့က Britain နိုင်ငံအပြီးနှုတ်ထွက်မှုအပြေအဝအသက်ဝင်မဲ့ January 1ရက်နေ့မတိုင်ခင်မှာဂုံသွေးဆိုင်ရာသဘောတူညီမှုရရှိနိုင်မှုအတွက် Britain နိုင်ငံကတကယ်ကိုစူးစမ်းလုပ်နေပါတယ်လို့ Britain အစိုးရကိုယ်စားလှယ် David Frost ကပြောကြားပါတယ်လောလောဆယ်အထီတော်နှစ်ဖက်ချားမှာခိစားရက်သုံးခုအပေါ်အတော်လေးသဘောထားကွဲနေသေးပြီးတော့သဘောတူညီမှုရနိုင်မယ့်အခြေအနေမရှိသေးပါဘူး။ January 1ရက်နေ့ကစပြီးတော့ Britain ရေပိုင်နယ်ထဲမှာ EU ဘက်ကငါးဖန်ခွင့်နဲ့ပတ်သက်တဲ့ကိစ္စမှာတော့သဘောမတူတဲ့အချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းမှာရှင်းချနိုင်ခဲ့ကြတယ်လို့နှစ်ဖက်လုံးကပြောပါရယ်။EU ညှိနှိုင်းရေးမှူး Michelle Barnier နဲ့ Britain ညှိနှိုင်းရေးမှူး David Frost တို့ဒီကနေ့ဆွေးနွေးပြီးရင်တော့ညနေပိုင်းကျရင်ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen နဲ့ Britain ဝန်ကြီးချုပ် Boris Johnson တို့ဖုန်းနဲ့ဆက်သွယ်ပြီးတော့သဘောတူညီချက်ကိုလက်ခံမခံဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ
် VOA American သံညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်ไซโดมิเตอร์32 kHz 9335เนี่ยปฐมนาทีกว่ามาไซลันมิเตอร์190 kHz 1505ตัวนี้ก็ทุ่นไปเลยครับ
สมานางาวาไทยกันยอดตะดิ้งนี่ก็เสร็จพี่แล้วติ้งปะต่อมาบาမြန်မာနိုင်ငံအပါအဝင်အာရှတိုင်းနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုတိုးလာနေတဲ့အတွက်စီးပွားရေးအရာထိခိုက်မှုနဲ့အောင်တာဝန်ရှိသူတွေကြိုးပမ်းလုပ်ကိုင်နေကြတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။ကာယရောဂါထိန်းချုပ်ရေးအတွက်ကန့်သတ်ထိန်းချုပ်မှုတွေအများချမှတ်ပြီးတော့ပြည်သူလူထုရဲ့ပူပေါင်းပါဝင်မှုရဖို့သက်ဆိုင်ရာတိုင်းပြည်တွေမှာလုပ်ကိုင်နေကြတာပါ။ရာသီဥတုအေးလာတဲ့နိုဝင်ဘာလလယ်လောက်ကစပြီးတော့ပိုကူးစက်မှုမြင့်တက်နေတဲ့အနောက်နိုင်ငံတွေကနေဟောင်ကောင်၊ဂျပန်၊မလေးရှား၊တောင်ကိုရီးယား၊တိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံကိုအိမ်ပြန်လာကြသူအများအပြားရှိနေချိန်မှာပိုကူးစက်မှုတွေကလည်းမြင့်တက်လာနေတာဖြစ်ပါတယ်။ကာယောဂါစတင်ပြီးပထမ6လမှာတော့အဲ့ဒီ6နိုင်ငံမှာပိုကူးသူအရေးအတွက်ကြာဆင်းခဲ့ပါတယ်။ကျမရဲ့တာဝန်ရှိသူတွေကတော့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့မလို့အောင်ဒါမှမဟုတ်လူတွေကိုအိမ်မြင်မထွက်ရအောင်ကန့်သတ်ချက်မျိုးချစရာမလိုပဲကာယောဂါထိန်းချုပ်နိုင်ဖို့ရှစ်တိုးလုပ်ကိုင်နေကြပါတယ်။ဒီနှစ်အစောပိုင်းကလုပ်ကိုင်ခဲ့ကြသလိုမျိုးယောဂါကူးခံရသူတွေကိုတီးခြားခွဲထားဖို့ပိုးရှိသူတွေနဲ့အနီးကပ်ရှိတဲ့သူတွေကိုခြေရာကောက်ဖို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလူအများအပြားစုဝေးတာကိုကန့်သတ်ဖို့ဆိုရဲယောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေဆက်လုပ်ဖို့တော့တာဝန်ရှိသူတွေဘက်ကဆန္ဒရှိနေကြတာပါ။နိုင်ငံတကာခီးတယ်တွေကိုတော့အခုချိန်ထိပြည်ဝင်ခွင့်ကန့်သတ်ထားတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားအငင်းပွားနေတဲ့ကိစ္စမျိုးစုံရှိနေပေမလို့နိုင်ငံဆက်ဆံရေးပြန်ပြီးတော့တိုးတက်လာအောင်ပူးပေါင်းကြိုးပမ်းကြဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတိုက်တွန်းလိုက်ပါတယ်
။ဘောဆိုလို့听到了你代表美国商界愿意发展中美关系的
အမေရိကန်စီးပွားရေးအတိုင်းဝိုင်းကိုစားအဖွဲ့ဥက္ကဋ္ဌကပြောကြားခဲ့တဲ့အထက်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ဆန္ဒရှိရဲဆိုတဲ့အချက်ကိုကျွန်တော်သတိပြုမိပါတယ်။အထူးသဖြင့်တရုတ်အမေရိကန်ဆက်ဆံရေးတိုးတက်ဖို့အတူလုပ်ကိုင်မယ်လို့မျှော်လင့်ပါတယ်ဆိုတဲ့အပိုင်းကိုတရုတ်နိုင်ငံဘက်ကလည်းလေးစားတမိုးထားပါတယ်။ဒါဟာနိုင်ငံဆက်ဆံရေးမှာအရေးအကြီးဆုံးအပိုင်းလည်းဖြစ်ပါတယ်။ဒီကဏ္ဍမှာအပြန်အလှန်ရပ်တည်သွားမှာပါလို့ဝန်ကြီးဝန်ကြီးကပြောဆိုသွားတာပါ။ပီကျင်းမြို့မှာကျင်းပတဲ့အမေရိကန်တရုတ်ကုလသမဂ္ဂကောင်စီအစည်းအဝေးမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဝန်ကြီးကဗီဒီယိုနဲ့အဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂကောင်စီအဖွဲ့ဥက္ကဋ္ဌတွန်လီနီဘာဂါရဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာလာမယ့်အမေရိကန်အစိုးရတည်နယ်တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ခြင်းအပြင်အပေါင်းလက္ခဏာဆောင်ရွက်ဖက်ကိုနိုင်ငံဆက်ဆံရေးတွေဦးတည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။မစ္စတာလီနီဘာဂါရဲ့ပြောဆိုချက်ကိုဝန်ကြီးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံကြားတွေ့ဆုံဆွေးနွေးမှုတွေခိုင်မာအကောင်လုပ်ပြီးတော့အခုနှစ်ဖက်အကျိုးရှိမဲ့ကိစ္စမှာတိထက်ပူးပေါင်းဆောင်ရွက်ကြဖို့မတူကွဲပြားမှုတွေကိုကန့်တွဲဖြေရှင်းဖို့နဲ့လေးနက်တဲ့အပြန်လာနားလည်မှုတွေပေါ်ပေါက်လာစေရေးအတွက်ပြည်သူလူထုရဲ့အမြင်သဘောထားတွေတိုးတက်လာအောင်လုပ်ကိုင်ကြဖို့လဲဝန်ကြီးဝန်ကြီးကတိုက်တွန်းပြောဆိုသွားပါတယ်။တရုတ်နိုင်ငံရဲ့ပြည်ပကုန်ပစ္စည်းတင်ပို့မှုတွေဟာဒီနှစ်နိုဝင်ဘာလတည်းအလင်းမြန်တက်လာပါတယ်။ COVID-19 ကာယရောဂါကြောင့်တကူရေးသုံးကာကွယ်ရေးပစ္စည်း PPE အပါအဝင်တရုတ်ပို့ကုန်တွေအပေါ်ပြည်ပဝယ်လိုအားတွေ2018ခုနှစ် February လနောက်ပိုင်းအမြင့်ဆုံးတက်လာတာလည်းဖြစ်ပါတယ်။မနစ်ကတဲ့ဆိုင်နိုဝင်ဘာလအတွင်းတရုတ်ပြည်ပတင်ပို့ကုန်တွေ 27.1 ရာခိုင်နှုန်းတက်လာတာကိုသတင်းလာတဲ့အကောက်ခွန်စီးရင်တွေမှာတွေ့ရပါတယ်။တရုတ်ရဲ့ပုတ်ကုံတိုးတက်မှု12ရာခိုင်နှုန်းရှိမယ်လို့ကျွမ်းကျင်သူတွေခန့်မှန်းထားတာဖြစ်တယ်လို့အော်တိုဘောလာထံမှာတော့ပုတ်ကုံတိုးတက်မှုနှုန်းက 17.4 ရာခိုင်နှုန်းရှိခဲ့ပါတယ်။တရုတ်နိုင်ငံကိုပြပကနေနှစ်ဆင်တင်သွင်းလာတဲ့ကုန်ပစ္စည်းတွေကအော်တိုဘောလာမှာ 4.9 ရာခိုင်နှုန်းရှိခဲ့ရကနေနိုဝင်ဘာလထံမှာအနည်းငယ်ကျဆင်းပြီးတော့ 4.5 ရာခိုင်နှုန်းထိရှိသွားပေမဲ့လည်းသွင်းကုန်တွေက3.7%တိုးတာနေတာပါ။ဒါဟာပြည်တွင်းဝယ်လိုအားတက်လာတာနဲ့ပစ္စည်းစီးတက်လာတာကြောင့်ဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ တရုတ်နိုင်ငံထုတ် PPE တွေအင်္ဂါနဲ့အလုံးလုံးနေကြတဲ့အတွက် electronic ပစ္စည်းလိုအပ်ချက်တွေတိုးလာတာအပြင် Christmas အားလိုက်ရဲ့ရာသီမှာဈေးဝယ်သူတွေတိုးလာတဲ့အတွက်ပါအခုလိုဝယ်လို့အားတက်လာတာလို့လည်းသုံးသပ်ကြပါတယ်အခုလိုပြပပုတ်ကုန်တွေတက်လာတာကြောင့်နိုဝင်ဘာလအတွင်းတရုတ်ကုန်သွယ်ရေးပုံငွေဒေါ်လာ 85.4 ဘီလီယံထိရှိခဲ့ပြီးတော့ဒါဟာကမ္ဘာငွေကြေးသတင်းအချက်အလက်တွေတင်ပြနေတဲ့ Refinitiv အဖွဲ့ထူထောင်ခဲ့တဲ့1982ခုနှစ်နောက်ပိုင်းကုန်သွယ်ရေးပုံငွေအများဆုံးတွေ့ရတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာ9လကြာအဝင်အထွက်ပိတ်ထားတဲ့နိုင်ငံတကာခရီးသည်တင်လေယာဉ်တွေကိုဒီဇင်ဘာလ9ရက်နေ့မှာပထမဆုံးဆင်သက်ခွင့်ပြုလိုက်ပါပြီ။ဒီခွင့်ပြုချက်ဟာကာယောဂါထိန်းချုပ်ရေးအတွက်ခရီးသည်တွေကိုဟိုတယ်တွေမှာတည်ချပြန်ပြီးတော့ခွဲထားမဲ့ဗစ်တိုးရီးယားပြည်နယ်ရဲ့အစီအစဉ်တွေကိုဆန်တာလိုက်တာလည်းဖြစ်ပါတယ်။ဩစတြေးလျမှာနိုင်ငံသားမဟုတ်သူတွေကိုမတ်လကလေးကပြည်ဝင်ခွင့်ပိတ်ထားတာပါ။ဗစ်တိုးရီးယားပြည်နယ်မြို့တော်မဲလ်ဘုန်းမှာတော့ပြောင်းဝင်လာတဲ့နိုင်ငံသားတွေကိုရောက်ရောက်ချင်းတီးခြားခွဲထားတဲ့ဟိုတယ်တစ်ခုကနေကိုဗစ် -19 ရောဂါပြန်ကူးစက်ခဲ့တဲ့အတွက်ဂျွန်လနောက်ပိုင်းကစပြီးလေရင်ခီးတဲ့အလုံးကိုကန့်တတ်ခဲ့တာပါ။သူတို့စီကလည်းဟိုတယ်ဝန်ထမ်းပိုးကူးခံရပြီးအဲဒီကတည်းကဗစ်တိုးရီးယားပြည်နယ်တစ်ခုလုံးမှာပိုးကူးခံရသူ2000အထိရောက်ရှိခဲ့တာပါ။ခုအစ်တစ်ချမှတ်လိုက်တဲ့စီကံအရာတိရိလင်ကနိုင်ငံကနေပြောင်းဝင်လာတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့ဟိုတယ်ခန်းတွေကလည်းလုံးဝထွက်ခွာရကြမှာမဟုတ်ပါဘူး။ဗစ်တိုးရီးယားနဲ့ New South Wales ပြည်နယ်သားတွေဩစတြေးလျနိုင်ငံအနောက်ပိုင်းကလာရောက်ခွင့်ပိတ်ထားတာကိုတော့ဒီဇင်ဘာလ10ရက်နေ့ကစပြီးတော့ပြန်ရောက်ပါမယ်။ကာယောဂါစတင်ချိန်ကလေးကဩစတြေးလျမှာပိုးကူးခွင့်ရသူ 28,000 ဝန်းကျင်နဲ့တည်ဆုံးသူကတော့980ဦးရှိပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပါ
။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲအများပြည်သူနဲ့ပတ်ဆိုင်ရာနေရာတွေမှာလူစုလူဝေးလုံတာတွေကိုထိန်းချုပ်နိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့ဆူဆူပါ။ကာယောဂါကူးစက်သူအတူပြုလူနာနေစဉ်100ကျော်လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမယ့်အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလူအများပြားနဲ့စီကားနေတာကြောင့်ထိန်းချုပ်နိုင်မှုကြိုးပမ်းနေပါတယ်။မကြသေးခင်ရက်တွေကလူအများပြအပန်းဖြေလာရောက်ခဲ့ကြတဲ့ရန်ကုန်မြို့နယ်ကမဟာဗန္ဓုလပန်းရံကိုလည်းဒီကနေ့ကစပြီးရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။အခုလိုအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာတွာလာလှုပ်ရှားမှုတွေကန့်တတ်လိုက်တဲ့အတွက်ယောဂကူးစက်နိုင်ရည်ကိုလျှော့ချနိုင်မယ်လို့မျှော်လင့်ကြောင်းလည်းရန်ကုန်တိုင်းဌာနကအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာချော်မင်းထွန်းကဖူယူအေကိုပြောပါတယ်
။ကိုဗစ်ကအဓိကလူစုလူဝေးတုံးရင်ရောကူးစက်မှုများမယ်များမယ်။လူစုလူဝေးမရှိတော့ဘူးပေါ့နော်။အဲ့ဒီအတူတယောက်အနေနဲ့မတ်စတာမယ်အကောက်ဝယ်ပစ္စည်းတဲ့ဒေသအပြည့်ထွက်မယ်ဆိုရင်ပေါ့နော်ခုနဒီကူးစက်မှုကိုချော့ချနိုင်တယ်ပေါ့နော်အခုဒီလှုပ်ဆောင်မှုကတော့မန်နေဂျာဆိုနောက်နောက်ကြတယ်ဆွဲကြတာလုပ်ပင်းတယ်ပေါ့နော်ကျွန်တော်အမြင်ကတော့လုပ်တင်တယ်အခုတော့အချိန်တော့မနှောင့်သေးပါဘူးဒါပေမဲ့ဒီရာတော့ထိအောင်မယ်လို့မြင်ပါတယ်နောက်ပိုင်းဒီဒူစုလူတွေလုံးမဲ့ဝဲလန်တပင်တွေခန်းသားတွေပေါ့နော်အဲ့ဒါတွေဖြစ်နိုင်ရောအခုကစပြီးတော့ပေါ့နော်မလုပ်ဘူးဆိုရင်တမိုင်ကြီးဌာနရဲ့ချမှတ်ထားတဲ့စီမင်းစီကံတွေလိုက်နာမယ်ဆိုရင်ပေါ့နော်ဒီပြည်သူတွေဘက်ကပူးပေါင်းပါဝင်မယ်ဆိုရင်တထောင်အောက်ကိုချက်ချင်းဆိုချက်ချင်းရောက်သွားလိမ့်မယ်ပေါ့နော်အဲကျွန်တော်တို့မျှော်လင့်ပါတယ
်အများပြည်သူနဲ့ဆိုင်တဲ့အပန်းဖြေနေရာတွေမှာအသွာလာတွေကန့်တတ်လိုက်တဲ့အတွက်ယောဂကူးစက်မှုအနေရကိုရှင်းချနိုင်မယ်လို့မျှော်လင့်နေကြပါမယ်မြို့ငံတွေရဲ့နေစဉ်ဘဝတွေမှာမထိခိုက်အောင်လို့ပို့တိုက်တွန်းသူတွေလည်းရှိပါတယ်အထူးသဖြင့်ကာယောဂကူးစက်မှုတွေမြန်မာနိုင်ငံမှာအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်ကာယောဂကာလအချိန်ကြာလာတာနဲ့အမျှမြို့ကန်တွေအတွက်အခက်အခဲကြုံရတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုနေပြီလို့ရန်ကုန်မြို့ကန်ကိုထက်ညီတော်ကပြောပါတယ်
။ပြည်ပြင်းတယ်လို့တော့ထင်တာပဲ။ဘာလို့လဲဆိုတော့ဟိုဘလိုပဲဖြစ်လေဟိုလူတွေကူးဖို့တက် gathering လုပ်ထားပေးဖို့ project နဲ့နေရာကြီးလိုမျိုးဖြစ်နေတာ။ပြီးတော့ဘလိုပဲဖြစ်လူဆိုတာကတော့စားရတောက်တယ်ဘာညာဆိုရင်တော့ message တော့ဘလိုပဲဖြစ်တက်ထားလဲဖွင့်တော့စားမှာပဲ။ငဘူတဲကလည်းသူကသူ့ရဲ့ပုံစံကတယောက်ကနေနေရာနှစ်ယောက်ကနေလေးယောက်ဆိုတော့ပုံစံမျိုးကူးနေတာဖြစ်တဲ့အတွက်ပိတ်သွားတယ်ဆိုတဲ့အတွက်တော့မင်းတို့ကူးနိုင်တဲ့နေရာတော့တည်နေသွားတယ်။တည်နေသွားတာပဲဖြစ်နေလို့ရှင်းတယ်။အဲ့တော့ကူးတာတော့ချက်ချနိုင်တယ်။ဒါပေမဲ့အဲကျန်တော့ကျန်နေဦးမှာပေါ့။လူတွေကဒီအခန်းထဲကျင်းလိုက်တဲ့နေရာကမိုးကျတယ်အပြင်ထွက်ချင်တယ်။ဆိုလို့ရှိရင်လည်းအဲ့ဒီကိစ္စတွေတော့အစိုးရကဘယ်လိုစီစဉ်ပေးမလဲတော့မပြောတတ်ဘူး။ long term plan ရှိမလားပေါ့နော်။စဉ်းစားကြည့်တာတော့ long term plan ရှိမလားဆိုတာကဒီနေရာတွေကိုအသုံးပြုခွင့်ပေးတော့ပြီမယ်။ဒါပေမဲ့ဘယ်လိုအသုံးပြုခွင့်ပေးမှာလဲ။ဒါစကားတွေပုံမှန်လေးပုံမှန်သွားတယ်လားတဲ့လူတွေရှိတာပဲ။နည်းနည်းညာလဲဆိုတော့ဒါအဲ့လိုမျိုးလူတွေတော့ဘယ်လိုစဉ်းစားလဲဆိုတာဒါတော့အိုးရတဲ့လူတွေ
မြန်မာနိုင်ငံမှာယောဂကူးစက်သူအတူပြုလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာလည်းမလိုအပ်တဲ့အိမ်ပြင်မထွက်ကြဖို့ညွှန်ကြားထားပြီးမလိုက်နာသူတွေကိုတံငွေရအရေးယူတာတွေလည်းရှိနေပါသေးတယ်။ ကျမရဲ့အားကြောင်းဝကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအထူးပြုလူနာ3000လောက်အထိရှိနေပါတယ်ရှင်ကျမကတော့စုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ကောရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအမြင့်ဆုံးပြန်ဖြစ်လာတာကြောင့်ကိုရီးယားဆိုရကနေတင်းကျပ်မှုတွေပိုလှုပ်လာတဲ့အတွက်ကိုရီးယားရောက်မြန်မာတွေအထူးဂရုစိုက်လိုက်နာကြဖို့တောင်ကိုရီးယားနိုင်ငံဆိုင်ရာအလို့သမားတန်ရာရှိကသတိပေးပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံကကပ်ရောဂါတင်းကျပ်မှုတွေကိုဒေသခံမြန်မာတွေဘယ်လိုရင်ဆိုင်နေရပါသလဲဆိုတာကျွန်မစုမုံကစူးစ ကျွန်တော်တို့အနေနဲ့ရှိတဲ့အခြေအနေကိုစရောက်နေပြီးဆေးရုံတွေမှာထိန်းချုပ်နိုင်တဲ့အနေထားထက်ကိုကျော်လွန်သွားပြီလို့တောင်ကိုရီးယားနိုင်ငံဆိုင်ရာကျန်းမာရေးဝန်ကြီးကမနေ့တနင်္ဂနွေနေ့ကလည်းနိုင်ငံကိုသတိပေးပြောဆိုသွားပါတယ်ဒီလိုအနေထားတွေကြောင့်မနေ့ဖြန်အင်္ဂါနေ့ကနေစပြီးတောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးမြို့နဲ့အနီးတစ်ဝိုက်ကမြို့တွေမှာအထူးသဖြင့်လူအုပ်စုတွေ50%ပို က်ပြီးထိန်းချုပ်သွားဖို့ကျန်းမာရေးအာဏာပိုင်တွေစီစဉ်နေပါတယ်။ဒီလိုအခြေအနေမှာတောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့တောင်ကိုရီးယားနိုင်ငံကချမှတ်ထားတဲ့ COVID-19 ဆိုင်ရာစီမံစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဆိုးမျိုးအခြေဆိုင်တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အလုံသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းပါတယ်
။အဓိကတော့ဒီသက်ဆိုင်ရာနိုင်ငံကထုတ်ပြန်ထားတယ်ဗျာနော်။ဒီ COVID စီမံစည်းကမ်းတွေကိုလိုက်နာဖို့ဒီစံလေးကြည့်ရတာဖြစ်တယ်ဒီစံရုံးရတဲ့အနေနဲ့လဲသွားရလာတဲ့အခါကျလို့ရှိရင်ဖြည့်သွင်းမှုတွေကြောင့်ရောဂါရရှိရဆိုလို့ရှိရင်စံရုံး process ပေါ့နော်စံရုံးလုံရောရက်တန်းတာမျိုးမဖြစ်တော့အောင်လို့ဒီသက်ဆိုင်ရာသူထုတ်ထားတဲ့ညွှန်ကြားချက်တွေနဲ့ဒီစံရုံးဘက်မှာလည်းလိုက်နာအောင်ပေါ့နော်ဒီတော့ကလည်းအဲ့ဒါကိုတန်းနိုင်ကြောင်းဆောင်ရွက်ပြီးနောက်တစ်ချက်ကတော့ကိုယ်ကနေပြီးတော့ယောဂလက္ခဏာဖြစ်လာတယ်ဆိုလို့ရှိရင်လေကိုယ်ရဲ့အနည်းဆုံးဆိုဒီကျန်းမာရေးဌာနပေါ့နော်အကြောင်းကြားပြီးတော့အကြင်ပေးပြီးတော့ကုသမှုခံယူဖို့အတွက်ဆောင်ရွက်ဖို့ပေါ့နော်
မြန်မာတရုတ်အခြေဆိုင်ဆိုးမျိုးတော်အပါအဝင်အနီးတစ်ဝိုက်ကမြို့တွေကတင်းတင်းကြပ်ကြပ်စီးနှင်းထုတ်ထားတဲ့အနေအထားနဲ့ဂိုင်းတာဆောင်ရွက်ရမယ့်စည်းကမ်းတွေကိုလည်းမြန်မာလူ့သမားတန်ရာရှိကရှင်းပြပါတယ
်ဒီတင်းတင်းဝင်မိမှာလဲ social distance 2.5 တက်မှလိုက်တာပေါ့ဒါတို့ဒီ insurance ကောင်ကြီးကိုဆိုးလို့ဒီမျိုးကြီးတွေမှာစာရင်းရေးဆိုလို့ရှိရင်ည9:00တိကျောင်းချလို့မရတဲ့အနေအထားတွေကျောင်းလေဆိုလို့ရှိရင်ဒီတက်မှတ်တာလည်းလူကြီးပေါ့နော်အတိအကျတော့ဒီလူကျက်တဲ့နေရာတွေမသွားဘူးလို့အတက်နိုင်ဆုံးတော့လုပ်ငန်းဝင်နေရာတွေမှာပေါ့နော်ယောဂပြန်နေတဲ့ကာလတွေမှာဘယ်မှမသွားဘဲနဲ့ညီဒါအကောင်းဆုံးပေါ့နော်မချစ်မနေသွားရင်လည်းရှင်းရည်နဲ့နည်းနည်းလေးခက်ခွာခွာနေပြီလို့
အထူးသဖြင့်တောင်ကိုရီးယားနိုင်ငံတွင်အများပြည်သူသွားလာတဲ့နေရာတွေဈေးဆိုင်တွေမှာကိုဗစ် -19 စီးကံကိုအထူးလိုက်နာနေရတဲ့အခြေအနေလို့ကိုရီးယားနိုင်ငံအင်ချွန်ဒေတာပူဖြောင်းမြို့ကဒေါ်မာလာရွှေကပြောပြပါတယ်
အစိုးရရဲ့အချို့ရဲ့ကြောင်းကြီးရဲ့သုံးမျိုးနဲ့ပေါ့နော်ဘိုးလိုက်ဆိုတာနဲ့ဘာမှရောက်ချနိုင်လို့မရှိတော့ဘူးဟိုကာရာအိုကေတို့ကလပ်တို့အကုန်လုံးပိတ်ပြရတယ်ဘာနဲ့လဲချက်ကိုမရှိရင်လည်းမလုပ်ရဘူးအဲ့တော့ဗမာပြည်လည်းဒီကနေ့ညကြပါလေမတ်မပါမဲနဲ့မတ်လိုက်တာလုံးဝမရှိတာပေါ့နော်
တောင်ကိုရီးယားနိုင်ငံတွေနိုင်ငံသားသားတွေလုက္ကိုင်နေတဲ့လုပ်ငန်းဝင်တွေမှာလည်းကိုဗစ် -19 ဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးမြန်မာအများစုပါဝင်တဲ့အလုပ်သမားတွေကလည်းအသေးချလိုက်နာချပါတယ်လို့ဒေဝူးတင်မောချင်းလုပ်ငန်းဝင်ကလုံသားကိုအောင်မင်းမင်းကပြောပြပါတယ
်ပြီးခဲ့တဲ့တောက်ကြမီလောက်ကကြားလိုက်တာ Samsung တင်မောချင်းဘက်မှာသူတို့ကိုရီးယားလူမျိုးကနေပြီးတော့ကူးဆက်ပြီးတော့အဲ့ရှိတဲ့လူတွေကိုပေါ့နော်မနီးယားနဲ့ဒီနေ့နဲ့အလုပ်နားခိုင်ပြီးတော့သူတို့သက်ဆိုင်ရာကိုခုနှစ်ဆက်ဆက်သူတွေကိုစီးစစ်ခိုင်းတယ်လို့လည်းပြောတယ်ခင်ဗျာကျွန်တော်တို့ဒီအခုအလုပ်လုပ်နေတဲ့ဒေဦးတင်မောချင်းမှာတော့ဘယ်သူမှတော့ဘာသာမှတော့မကြားသေးဘူးခင်ဗျာဒီမှာတော့သမင်းစားတာဘာညာအစားခုဆိုလို့ရှိရင်ကျွန်တော် fiber တွေနဲ့တယောက်စာတယောက်စာအကန့်လေးလုတ်ပြီးတော့ပေါ့နော်ဒီမှာ speaker အချက်တွေနဲ့ပေါ့နော် mask ကိုမဖြစ်မနေတုံးရတယ် mask မတုံးလို့ရှိရင်သမင်းယုံပေးမယုံလိုက်ပြီးတော့တယောက်ချင်းညီကိုချက်တင်ရိုက်တယ်ပေါ့နော်အခုရပိုင်းနည်းနည်းပြန်ပြီးတော့သူတို့ speaker ဆင်းကြက်လာတယ်ပေါ့နော်
တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနဘက်က COVID-19 ဆိုင်ရာစီမင်းစည်းကမ်းတွေပို့တိုးချမှတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာပဲအမေရိကန်ပြည်ထောင်စု John Hopkins ဆက်ကတော်ရဲ့ဒီကနေ့ဒီဇင်ဘာလ9ရက်နေ့ထုတ်ပြန်ချက်အရဆိုရင်တော့တောင်ကိုရီးယားနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူက38,162 ဦးရှိပြီး COVID-19 ကြောင့်သေဆုံးသူကတော့949ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။ဒီမှာဒီမှာ
မ
နေတရားမဝင်နေဆက်ချက်ကြောင့်ဝင်လာသူတွေထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတွေတွေ့ရှိနေတာကြောင့်ပြည်ထောင်နဲ့လုံခြုံရေးတင်းကျပ်ထားချိန်မှာပဲထိုင်းနိုင်ငံနဲ့နောက်ထပ်ဝင်လာသူတွေကိုအာဏာပိုင်တွေကဖမ်းဆီးနေတဲ့အကြောင်းပြောပြပါမယ်။ကျမကမအေးမှာပါ။နေဆက်ချက်ကြောင့်ပြီးတရားမဝင်ဝင်လာသူတချို့မှာကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ငွေရန်ထောင်တန်ပြည်တန်တွေတက်မှတ်လိုက်တယ်လို့နေဆက်ဒေသတွေမှာလုံခြုံရေးထက်မှန်တင်းကျပ်ထားချိန်မှာပဲနောက်ထပ်ဝင်ရောက်လာသူတွေရှိနေတာကြောင့်အာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံမြဝတီမြို့နယ်နေဆက်ချင်းဖြစ်ဆက်နေတဲ့ထိုင်းနိုင်ငံတက္ကရာမဲဆောက်မြို့မှာလည်းမြန်မာနိုင်ငံနေဆက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာတယ်လို့တင်ငါမကင်းသူ9ဦးကိုဒီကနေ့အစောပိုင်းမှာပဲထိုင်းအနာပိုင်းတွေကဖမ်းဆီးလိုက်ကြောင်းထိုင်းနိုင်ငံအခြေစိုက်ရောင်ကြီးအလုသမားရေးလှုပ်ရှားရေးအဖွဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။ဒီနေ့မနေ့ကတော့ဟုတ်တယ်မြန်မာပြည်ထဲကနေပြီးတော့ကိုကိုရတာတရားမဝင်လမ်းကြောင်းကိုဝင်လာလို့ယူဆတဲ့သူတွေကိုရှိရဲဆိုပြီးတော့အလားဒီသတင်းပေးမှုချက်နဲ့ပေါ့အနာပိုင်းတွေလူဆက်တွေကြောင်းကြလာတယ်ဆိုကြောင်းမှုဆိုပြီးတော့ရှစ်တက်ကိုယ်တိုင်ပဲတာဝန်ရှိတဲ့ရှစ်တက်ကိုယ်တိုင်ကနေပြီးတော့ဈေးထဲမှာလာပြီးတော့ရရှိတဲ့နေရာတွေမှာဝင်ရောက်စစ်ဆေးတာတွေပြုလုပ်တယ်ပြီးရင်9ရက်လောက်ကိုဒီခေါ်ယူစစ်ဆေးပြီးဆန်းသွားတာလူတွေထိန်းသိမ်းသွားတာလူတွေရှိတယ်
ဒီကတဲ့စနေနေ့ညပိုင်းတုန်းကလည်းနှစ်နိုင်ငံကြားကတောင်ရင်းမြစ်ကိုလှေနဲ့ကူပြီးထိုင်းနိုင်ငံမဲဆောက်မြို့နယ်မဲလမကန်နာကိုဝင်ရောက်လာတဲ့ထိုင်းနိုင်ငံသား၄ဦးနဲ့မြန်မာနိုင်ငံသား၂ဦးကိုလည်းနေကြောင်တက်ကဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံကနေပြန်လာတဲ့ထိုင်းနိုင်ငံသား၂ဦးကိုဗစ်ရောဂါကူးစက်ပြီးဆေးရုံတက်နေရတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနယ်စပ်ကကျောင်းနေဈေးတွေကိုလည်းပိတ်ထားရကြောင်းထိုင်းအနာပိုင်တွေကိုကိုကာပြီးဒေသခံသတင်းတွေမှာဖော်ပြပါတယ်။ရှမ်းပြည်နယ်တာချီလေးမြို့ကလောင်းစားရုံလုပ်ငန်းတွေမှာလုပ်ကိုင်နေသူတွေအပါအဝင်နေရပြန်လာကြတဲ့ထိုင်းနိုင်ငံသား20လောက်ကိုဗစ်ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကလုံခြုံရေးတွေကိုထပ်မံတင်းကျပ်လိုက်တယ်လို့တရားမဝင်ဝင်ရောက်လာသူတွေကိုလည်းပြစ်ဒဏ်တွေတက်မှတ်လိုက်ပါတယ်။ကပ်ရောဂါကာလတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေနဲ့လက်ခံထားသူတွေကိုထောင်ဒဏ်ငွေဒဏ်အပြစ်ပေးဖို့စနေနေ့မှာပဲအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရောင်ကြီးအလို့သမားအဖွဲ့ကဦးမိုးကျော်ကအခုလိုပြောပါတယ်
။ထိုင်းနိုင်ငံတွေကတရားမဝင်လမ်းကြောင်းတွေစက်နိုင်ငံသားတွေကိုခေါ်ယူလာတယ်။ခေါ်ယူလာလို့စစ်စစ်ပြရှိရတယ်ဆိုထောင်ဒဏ်10နှစ်ကနေပြီးတော့တန်ငွေတသိန်းတက်ပေါ့တန်ငွေတသိန်းတန်ရိုက်တာရှိမယ်နှစ်ခုလုံးပဲငွေတန်ရောထောင်တန်ရောအနည်းဆုံးပဲဖြစ်နိုင်တယ်အဲ့လိုကိုမိတ်ချမယ်ပေါ့နောက်တစ်ခုကကြတော့ထိုင်းနိုင်ငံလေးကိုတရားမဝင်လမ်းကြောင်းတွေစက်ပလာတဲ့နိုင်ငံခြားသားတွေကိုစစ်စစ်တရှိပါကထောင်တန်၅နှစ်စစ်စစ်တရှိတယ်ဆိုထောင်တန်၅နှစ်ဒီတန်ငွေတန်ငွေ9000ပေါ့တော့အဲ့ဒါမှတန်နေရလုံးကိုဖြစ်စီတက်ခံရမယ်လို့ပြောတယ်နောက်တစ်ခါကျထိုင်းနိုင်ငံလေးကိုတရားမဝင်လမ်းကြောင်းတွေစက်ဝင်လာတဲ့နိုင်ငံခြားသားတွေကိုတက်ခံထားတာကိုထောင်နဲ့ငန်းနေကနေတန်ငွေ9000
ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2130ကျော်နဲ့ကူးစက်သူ3000ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်အထွက်တွေနဲ့ကုန်သွယ်မှုတော်တော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတွန်းမြင့်ထားပါတယ်ရှင်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းဉာဏ်ကနေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်မှာတိုင်းရင်တန်လက်နက်ကဖွဲ့နှစ်ခုကြားနေမြေညင်းပွားမှုကြောင့်ဒီနေ့အစောပိုင်းမှာစိုက်ပွဲဖြစ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါနံပါတ်မြို့နယ်မှာတောင်ပိုင်းရှမ်းပြည်သတ်မတော် RCSN နဲ့တန်းပလောင်သတ်ဖွဲ့ DNL တို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းနှစ်ဖက်အဖွဲ့သာဝန်ရှိသူတွေကသိပြုပါတယ်။ပိုင်းနဲ့နယ်မြေညင်းပွားရာကစိုက်ပွဲဖြစ်ခဲ့တယ်လို့လည်း DNL ဖွဲ့ပြောခွင့်ရဗိုလ်မှူးဆိုင်ကျော်ကပြောပါတယ်
။စိုက်ပွဲကတော့ဒီမနေ့၈နိုင်လောက်ကနေဆက်ဖြစ်တယ်။တက်ပွဲဖြစ်တဲ့အကြောင်းရင်းအတူ RCSN ကနယ်မြေကျူးကျော်ဝင်ရောက်လာတဲ့တက်ပွဲပြန်ဖြစ်ပေါ်တာဖြစ်တယ်။
မွန်လွယ်ပိုင်းတိအပြန်အလှန်ပြေကပ်မှုတွေဖြစ်ပွားခဲ့ပြီးစိတ်ကိုင်းမှုအသေးစိတ်ကိုတော့မသိရသေးဘူးလို့လည်းပြောပါတယ်။ RCSS ရှမ်းလက်နက်ကံအဖွဲ့ပြောခွေရဒုပမူကြီးဆိုင်းအောင်ခေးကလည်းနံမလူမြို့နယ်မှာ TNLA အဖွဲ့ဝင်တွေနဲ့မွန်လွယ်ပိုင်းတိတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ်
။အဲဒီတက်ဖွဲ့တွေချိတဲ့နေရာမှာ General A တက်ကဟိုဝင်တိုက်လိုက်တဲ့အဲ့ဒီနေရာကဟိုပန်တောင်းတတာပန်တောင်းတတာနံမလူမြို့နယ်ရဲ့ဘောနော
Namudu Mune Mansanet Pangu Tidatuma, RCSNet, Tamalong Tapwek, DNL Doja, Natasaki Hunigrega, Siyete Manidawa, T. Damabe, Natasaku Hunite, DNL Ponem Yamasitaja, Taipwek Chipwake Buware, Tidatuma, Siyete Mamuja, Taunachida Tidaka Yaradile, Niasoka Tapikaya Buware, Tanejoja, Taipwen Yinzayagani, Tigne Taipwari Pianchika Dalule, Namudu Sishansaka, Tu Ogusa Saibanyanga Biovare.
ตนนี้จะต้องเข้าสิ่งนี้ไปไว้ตามมีตาล่ะอคุณดีเนี่ยมาไปดีดีเนี่ยเปลี่ยนอย่างนี้ล่ะณตอนสักสิ้นตรงอ่ะคุณคิดแต่ตัวเองแล้วว่าตัวเองชาวบ้านจ้าล่ะไปนี่จะช่วยอยู่อาจจะไม่ใช่ต้องเราพาไปเรามาดีเปลี่ยนลาจ้าไปไปไว้ยังไม่คิดเอาจะเปลี่ยนตัวอะไรเอ็ดหรือไปบ่ณมือดูมือเนี่ยเปลี่ยนชั้นมีเนี่ยเปลี่ยนก็คุกคันเจ้าแม่มันโตนั่งสั่งสีได้ด้วยมาเลยอาซีเอสเนี่ยที่อันนี้รู้จักเนี่ยมีปัญหาไม่
ตะเพตะอเปกขายะเสยจิญญาท้าฉิมมาเวชั้นมีเนี่ยเหมี่ยวป้ายมาตันตันละละกันพั่วฤจาไตปัวขึ้นนี่ล่ะบะทีสิมมางายะนี่มาตรงก็เลยตองป้ายชั้นมีตําบรอ
ตาบิเมะและไตปวยเปลี่ยนน่ะมุไม่ใช่แค่จองอาร์ซีเอสเอสเปียวคุยอ่ะตุบุมูจีสายอุ่นเคก็เปียวว่าเลยอาจจะตะป่วยกันนี่ชินีนี่ลูกชายนี่เนี่ยตะติมียะแค่โลอชิงชินเนี่ยที่ไปหมู่พี่ตัวตาขณะนี้ไปตันซาละละกันพั่วฤจาไตปวยยัดตั่นไหลผู้อชิงชินตุ้ยส่งซุนีดวาผู้โลอ่ะเดะลูกเปียวสุนี่จะไปแม้แลละตุ้ยมาตุ้ยส่งซุนีไหนจริงไม่ใช่ดีซะลูยันบันยันกาปิกกันไซต์หมู่ฤจีนี่เซเล่ဖြစ်ပါတယ် ကောင်းပိုင်းရှမ်းလက်နက်ကန်ဖွဲ့အာစီအက်ဆက်စာမြန်မာအစိုးရနဲ့အန်စီအေပြည်ရစာချုပ်လက်မှတ်ရေးသူစားတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းရှမ်းပြည်သမတော်အက်ဆက်စီပီအက်ဆက်စီနဲ့တမ်းမလောင်တောက်ဖွဲ့စီအန်အယ်လီတို့ကတော့လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ယူကပွဲတွေကျင်းပရမှာစီရင်ပဋိပက္ခတွေကြုံနေရတဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ် သောရရှင်များရှင်ကျမတင်ဒီထိုက်ပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားပင်လယ်အော်ကဝေးလံခေါင်တည်တဲ့ကျွန်းကိုရွှေ့ပြောင်းမှုဟာဆန္ဒအလျောက်ဖြစ်စေဖို့လိုအပ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလင်းသတင်းပေးပို့ထားပါတယ်ရှင်ဘင်္ဂလားပင်လယ်အော်အတွင်းကစိုက်ကလုံးမုန်တိုင်းတွေနဲ့ရေကြီးမဲ့အန္တရာယ်တွေကြုံရနိုင်ခြင်းများတဲ့လူမနေတဲ့ဘာဆန်ချကျွန်းကိုပြီးခဲ့တဲ့တောက်ကြနေမှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာ 1,500 ကျော်ကိုပို့ဆောင်လိုက်တာပါဒီရွှေ့ပြောင်းမှုအတွက်ပြင်ဆင်တာမှာကုလသမဂ္ဂပါဝင်ပတ်သက်မှုမရှိဘူးလို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရဘာဘာဘလော့ရှ်ကပြောပါတယ်ရွှေ့ပြောင်းမှုလုပ်ငန်းစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးတရင်ချက်လက်အပြည့်အဝမရသလိုဒုက္ခသည်တွေနဲ့ပတ်သက်တဲ့အချက်လက်တွေလည်းမသိကြောင်းသူကပြောပါတယ်။ဘာဆန်ချကျွန်းကိုရွှေ့ပြောင်းရေးဆုံးဖြတ်တဲ့နေရာမှာဒုက္ခသည်တွေအကြောင်းအရာအစိုးလင်းတီးခွင်ရရဲ့လားဆိုတဲ့အပေါ်မှာ UNHCR အနေနဲ့စိုးရိမ်ချောင်းလဲပြောခွင့်ရပါလော့ရှ်ကပြောပါတယ
်။ We have heard reports from the camps.
စခန်းတွင်းကနေကျွန်တော်တို့ပြန်ကြားရတာတွေရှိပါတယ်တချို့လဲဘာဆန်ချားကိုပြောင်းရွှေ့ဖို့ပြားပေးခံရတယ်လို့ဖြစ်နေတယ်တချို့လဲအရင်ကရွှေ့ပြောင်းရင်းနဲ့ပတ်သက်ပြီးအမြင်ပြောင်းသွားပြီးမပြောင်းကျင်တော့တာလည်းရှိနိုင်ပါတယ်ဒီလိုဆိုရင်တော့ဒီလူတွေကိုစခန်းမှာဆက်ပြီးနေခွင့်ပေးသင့်ပါတယ်
2019ခုနှစ်အတွင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကိုဒုက္ခသည်9သိန်းကျော်ထွက်ပြေးလာခဲ့ပြီးတဲ့နောက်လူတွေပြည့်တိမ်နေတဲ့စခန်းတွေမှာဖြစ်သလိုနေထိုင်နေကြရတာပါရိုဟင်ဂျာဆိုတဲ့အုံနှုံးကိုမြန်မာဘက်ကလက်တင်မခံသလိုဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ဆိုထားပေမဲ့လည်းဌာနပြန်ရေးကအကောင့်အထည်မပေါ်သေးပါဘူးစခန်းတွေမှာလူထူထပ်နေတာကိုလျှော့လို့ကြောင်းနောက်လက်ရှိရိုဟင်ဂျာတွေရွှေ့ပြောင်းမှုကိုလည်းဘာဆန်ချကျွန်းကိုလူတသိန်းရွှေ့ဖို့အစီအစဉ်ရဲ့ပထမအဆင့်အဖြစ်ရှုမြင်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်။ကျွန်းပေါ်ကိုရွှေ့ပြောင်းမှုဟာဆန္ဒအလျောက်ဖြစ်စေရမယ်ဆိုတဲ့ဂရိကဝတ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလေးစားလိုက်နာဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။ near Shibyamo doing Doka there, a cake carry go mean to Yadi Apo, Juan Exia, Nene, Simatamada Pia Jamne, Bangladesh Anna Bandrigule, so in Chadrigo, the Beat Habi Pietau, Pioguna, Baloshka Piovari.
We again emphasize that all movements. As mentioned,
Pasancha Chungo, Pyongshimu Alunga, a sobanga, Pyoga the Lube, Doka Deri Yame, Winsamu Akuin Yi, now Jomoma Nitayame, a che and Irune Pata di, the name a chele, a piezo, a pibeta di now, throws Hana Aliobe, Chisri Yabame.
Jomoga Chene Patalu, Kuna Tamaga Nine, the name a chele, a piezo, Matia Jamle, Baloshka Piovari. Jumboma Lunibu to a big and long jumpy, Tinto Yella, Surago, a deep unite boo. Jumbo go to a yaw queen. Bangladesh, a suya, becca, bibu, lula, jang le pure body. Doka de re nine, Jemma ye, a tamu one jang alone, Pina dinja quinny, yashi, yama pit the loo. The bawa be and ye dine, the cha be and ye dwikani le, gagwe be yame, loo, juanesia, pure quinyaka, pure su, to a parish.
ဒီရေမေရီကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီအိုအီရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြားယူပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
ရခိုင်ပြည်နယ်မှာတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့ကြောင့်နနေ့နေ့ပါစီရေးတင်းမာမှုတွေမကြသေးခင်ကစရောပါလာနေသလိုဂျာဝင်စစ်စာညှိနှိုင်းဖို့ကြိုးပမ်းမှုတွေကြောင့်မြင်းချမ်းရဲ့အတွက်မျှော်လင့်ချက်တွေလည်းထပ်ပေါ်လာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေကြောင့်နေရာဆုံးခါခေးကြတဲ့တင်းနေရှိတဲ့ဒုက္ခတွေတွေနဲ့နိုင်ငံရေးအတိုင်းအဝန်းကြားမှာမြင်းချမ်းရဲ့အတွ လက်နက်ကမိဘခတဲ့ကြောင့်လုံချုံရေးစိတ်မချရတဲ့ရခိုင်ပြည်နယ်ကနေရာတော်တော်များများမှာမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်အောင်အရှင်တွေဖန်တီးဖို့အေရခိုင်လက်နက်ကင်ဖွဲ့ကကန်လိုင်းထားတာကိုတပ်မတော်ကကြိုဆိုလိုက်ပြီးတဲ့နောက်တိုက်ပွဲတွေညင်တက်နေတာသတင်းသုံးပါလောက်ရှိတော့ပါပြီ။စစ်ရေးတိမ်မှမှုတွေရောပွားလာရကရခိုင်ပြည်နယ်မြောက်ပိုင်းမှာလက်နက်ကမိဘခတဲ့ကြောင့်နေရာဆုံးခတင်းချောင်းနေကြတဲ့ဒေသခံ2000လောက်ထဲကတချို့ဟာလည်းနေရာပြန်နေကြပါပြီ။ဒါပေမဲ့လည်းကျန်နေသေးတဲ့ဒုက္ခတွေတဲ့အလုံးလုံချုံစိတ်ချမှုရှိရှိနေရာပြန်နိုင်တဲ့ရှင်မျိုးထိပ်ဖြစ်လာအောင်တာဝန်ရှိသူတွေအလုံးဝိုင်းဝိုင်းကြိုးပမ်းစီရှင်တယ်လို့ကြောက်တော်မျိုးနဲ့ညောင်ဆောင်စီဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
ဒီတက်မတော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီတက်ဒီရခိုင်တက်တော်အနေနဲ့ရောဒီအကောင်ဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့အဓိကဒီလိုအပ်ချက်အပိုင်းတွေကိုအကောင်ဆုံးညှိနှိုင်းပြီးတော့သူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံချုံချုံနဲ့ဟိုပြန်ရောက်နိုင်အောင်တော့အမြန်ဆုံးညှိနှိုင်းပေးဖို့မေတ္တာရက်တောင်းဆိုချင်တယ
်ပြည်ထောင်စုနိုဝင်ဘာလ၈ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တတဲ့အရှင်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ကိုခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ12သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရပါတယ်။တင်းနေရှိတဲ့မေးစတန်ဒါရှင်တွေရဲ့ခွင့်ရေးတာမကရွေးကောက်ပွဲမှာရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ခွင့်ရေးပါဆုံးရှုံးခဲ့ရတာကြောင့်ရွေးကောက်ပွဲတဲ့နှစ်မကုန်ခင်ပြန်လည်ကျင်းပနိုင်အောင်စီစဉ်ဖို့လည်းအေအေဖွဲ့ကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ရေးကြောင်းဝင်စစ်စပေးဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံမျိုးသားပြန်လည်တင်းမြရေးဆိုင်ရာဂျပန်ဆိုရရဲ့ထုတ်တန်မှန်စာစာကာဝါယူဝေဤကတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့ရှင်တွေဖန်တီးဖို့လက်နက်ကင်ဖွဲ့တွေကြားစစ်စပ်ညှိနှိုင်းနိုင်ဖို့အရေးကြီးတယ်လို့ပြည်ထောင်စုလက်ကောင်ပိုင်းကရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်လာရှိမှပြောဆိုထားပါတယ
်။私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့ဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမေတ္တာရပ်ခံခဲ့ပါတယ်။အဲဒါကြောင့်မို့လို့လည်းဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းစစ်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်။
Rakandima, Yuka with Jimbanaye, Kakere, Dadago, Siwa Yaka, Buson, Yan Lang, Jimu Sele, Tinting, Sarade, Nurmala, Nasim, Mayanima, Tambo, Simi, Yashidine, Online, Simi Kijangle, a Puga, Jinja, Toki and Tabade, Rakandine, Tambone, Lucien, Daya, Dresson, Sunibo, Ninanga, Delole, Bigre Bodu Nima, a Puga, Toki and Kiraba, Tambo Gale, Rakandima, Nimbukare, Sundabo, Puzi, the Shune, Lubogure, Jawin, Siza, Pinere, Jaw, Majate, Yabe, Debut, Gosu, Tabade, Puzi, Lubogure, Surago, Topo. ကျောပင်မယ်လက်တလောရခိုင်ပြည်နယ်ရဲ့ဂျာဝင်ဖြစ်ရှင်ကိုကျိုးပန်းနေတဲ့အချိန်မှာတော့ဂျပန်စိုးရရဲ့ထူးတန်တမန်ဆာဆာကာဝါကိုတိတိကျကျတွေ့နေရပါတယ်အရင်ကမြန်မာနိုင်ငံညီရှမ်းရဲ့လုပ်ငန်းစဉ်တွေမှာဂျာဝင်စစ်ဆတ်သူဖြစ်ပါဝင်လက်ရှိတဲ့တရုတ်နိုင်ငံကိုယ်စားလှယ်တွေကိုတော့တိတိကျကျမှတိတ်မတွေ့ရပါဘူး
ညီချင်းရင်းဆွေးနွေးပွဲခေါ်တဲ့သွားတဲ့ဆွေးနွေးကြတဲ့အစီအမံပြေဝူးဆိုတာနဲ့စာရင်အဲ့ဒီစတိတ်မန့်တစ်စာကိုနောက်ကနောက်တစ်စာကိုလိုက်ပြီးတော့ဒီလက်တွေ့အကြည့်မြင်အနေထားဟာဟိုညင်းမြင်အားဖြင့်ငင်းချမ်းတဲ့အနေထားကိုအချိန်တော်အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါတယ်ညီမနိုင်ငံမျိုးသားပြန်လေတင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့ထူးတန် ဒီလိုမျိုးတွေလည်းရဆိုင်းနေတာကြောင့်ရွေးကောက်ပွဲပြန်လုပ်မယ်ဆိုလို့ရှိရင်လုပ်လို့ရတဲ့အနေအထားရှိရဲ့လို့ဒီကဒေသခံတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ဒီဂျပန်နိုင်ငံရဲ့မြန်မာနိုင်ငံမြို့သားပြန်လည်တင်းတဲ့ရဲ့ထုကိုယ်စားလှယ်မစ္စတာဆာဆာကာဝါယူဟေအေကိုတိုင်းဒီဒေသကိုလာရောက်ပြီးတော့ဒီဒေသခံတွေနဲ့တွေ့ဆုံပြီးတော့ဒီမှာရွေးကောက်ပွဲလုပ်မရလုပ်လို့ရ
Kawaye, Jawin Siza Hinai Mungane, Shakanjini Ma Jinchen Yine Tinyi Mungyabu Myo Lengne Bare.
Di Yue Kaupwe, Sangwe Nai Mungwe, Di Ninchen Yiyao, Longzong Yiyao, Jawin Sangwe Bikere, Japan Nangan, Ye Kozile, Tu Kozile, Mr. Sasa Kawaye, Lo Yedrigo, Jamaro, Josue Ajin Pipare, Pila Bazi Lule, Jamaro, Sutang Bare.
ประธานเล่นนักการเอฟเฟกต์ยิ่งเชื่อการเล่นเชื่อกูจูสูไล่บีเดนเอาไปมาตั้มรบเพื่อการยิงโลเอฟเฟกต์กูแจมเป้ฟุตซีเจตงนุ่งเปียสูดามิโอมติอาโดดโลตั้มรบเจ้าคุณยาดูผู้ชอบโจมินทองอะไรยิงตรงกันยิ่งเชื่อลงงานสินมาเมตยาดิ้งเพื่อจีน่าทาราดูโกเปียเชื่อที่กูได้สิงลาดูสิเกจังปีเดลักกงบังยาดิ้งจ้าชิงลิงไปมาเปียสูทาราบะ แต่สิ่งเดียวมาเป็นในที่มีด้านที่มองเห็นสิ่งผู้เชี่ยวอุสงเดชุยากาโรเอฟเฟกต์แจมเป้ฟุตซีเจตงนุ่งในเซตีบีแทนสิ่งที่เรารักษาจริงๆปฏิวัติโลกก็จะเลือกเล่นเปลี่ยนโลกต้องสู่ท่าบาลิกเนี่ยจนเราตั้งไหนมารักษาจริงๆเนี่ยประเด็นเป็นผู้ท้าทายที่บาร์เร
ตัวเราเชื่อเชื่อจะมาติงกีไทยปะ Coronavirus Kayoka Jap Tika Yare Kaba Siboy Yiga Lamen Ne Dwe Lida the Man Ne Yaga no Ti Pumpio Labi Pian Le Umo Lame Lu Pumpio Yine Siboye Bubao Sawyem Hu Pue O E C D Ga Kaman Tabade ဒီဖွံ့ဖြိုးမှုအများအပြားပါမယ်လို့လည်းခန့်မှန်းပါတယ်အပတ်စဉ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်အမေရိကန်နဲ့ဥရောပနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း36ခြောက်နိုင်ငံပါ
Now, for the first time since the pandemic hit in early 2020, we have hope.
၂၀၂၀ဆောဝါမှာကာယောဂါကြာရောက်ခဲ့ပြီးနောက်ပထမဆုံးအနေနဲ့မျှော်လင့်ချက်ရှိပါပြီ။ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းကောင်းတွေကြောင့်အကောင်းမြင်မျှော်လင့်ချက်တွေပိုရှိလာသလိုကျွန်တော်တို့အားလုံးခံစားနေရတဲ့မသေးချာမရေရာမှုတွေကိုလည်းတနည်းတစ်ပုံလျော့ပါသက်သာစေပါတယ်။မျှော်လင့်ချက်ရှိတဲ့ဆိုပေမဲ့လည်းအခက်အခဲကနေမကျော်လွှားနိုင်သေးပါဘူး။နိုင်ငံအများပြားဟာလက်တလောဗိုင်းရပ်ကူးစက်မ ပါတယ
်နိုင်ငံတော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကဒုတိယတစ်ကြိမ်ပြန်ဖြစ်လာပေမဲ့လို့လဲကာကွယ်ဆေးတွေထွက်ပေါ်လာတာနဲ့တရုတ်နိုင်ငံကဥဆောင်ပြီးအခြေအနေတွေပြန်ကောင်းလာတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မယ်လို့ခန့်မှန်းတဲ့အကြောင်း OECD အဖွဲ့ကြီးကပြောဆိုတာဖြစ်ပါတယ်ကမ္ဘာစီးပွားရေးကအခု2020ပြည့်နှစ်မှာ 4.2 ရာခိုင်နှုန်းရော့ကျသွားခဲ့ပြီးတဲ့နောက်လာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းတိုးတက်ပြီး2022ခုနှစ်မှာတော့ 3.9 ရာခိုင်နှုန်းလောက်ဖွံ့ဖြိုးမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့ကြီးရဲ့နောက်ဆုံးထုတ်စီးပွားရေးခန့်မှန်းချက်ကဖော်ပြပါတယ်ဥရောပတလွန်းနဲ့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတစ်ကြိမ်ဖြစ်လာပြီးတဲ့နောက်ပါရီအခြေစိုက်အဖွဲ့ကြီးကစက်တင်ဘာလတုန်းကသူ့ရဲ့ခန့်မှန်းချက်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးမှုရှိမယ်လို့ခန့်မှန်းပေမဲ့လည်းနိုင်ငံအတော်များများမှာတော့ဖွံ့ဖြိုးမှုလျော့နေနေဦးမယ်အကြောင်း OECD ရဲ့အတွင်းမှုချုပ်အန်ဂျဲဂရီယာကအခုလိုပြောပါတယ
်။ Now, on the face of itOur projection for global GDP growth in 2021
2021ခုနှစ်ကုန်ပိုင်းစီးပွားရေးက2019နှစ်ကုန်ပိုင်းစီးပွားရေးပမာဏထက်လျော့နည်းနေစေဖြစ်မှာပါ2022ခုနှစ်နှစ်ကုန်ပိုင်းမှာကမ္ဘာတစ်လောအသင်းထုတ်လုပ်မှု GDP ကဒေါ်လာ9ဘီလီယံလောက်ရော့ကျမယ်လို့ခန့်မှန်းထားပြီးဒီပမာဏဟာကယောဂါမတန်ရင်ကခန့်မှန်းချက်ထက်ရော့ကျနေတာပါဒေါ်လာ9ဘီလီယံဆိုတာကအမေရိကန်စီးပွားရေးရဲ့သုံးပုံတစ်ပုံပမာဏရှိပါတယ်ဒါကြောင့်ထိခိုက်သက်ရောက်မှုပမာဏကအလွန်ကြီးမားပါတယ်ကယောဂါဘေးကြောင့်လူတွေအတွက်ရောစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်မှုရှိမှာပ
ါကမ္ဘာတလွှားအသင်းကုန်ထုတ်ထုတ်လုပ်မှုတစ်ခုလုံးကတော့2020ခုနှစ်နှစ်ကုန်ပိုင်းမှာကိုရိုနာကပ်ဘေးကာလမတန်ခင်ကရှိခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်လာနိုင်ပြီးတရုတ်နိုင်ငံတွင်မှမြန်မြန်ဆန်ဆန်အခြေအနေတိုးတက်ကောင်းမွန်လာမှုကဥဆောင်သွားမယ်လို့လည်း OECD ကပြောပါတယ်ဒါပေမဲ့လည်းနိုင်ငံအများအပြားမှာတော့လာမယ့်နှစ် 2022ခုနှစ်အထိကိုရိုနာဗိုင်းရပ်စ်ကပ်ဘေးမတိုင်ခင်ကစီးပွားရေးအခြေအနေမျိုးရဲ့အောက်900ခန်းနှုန်းလောက်ရော့ချနေအောင်မယ်လို့လည်းခန့်မှန်းထားပါတယ်။2020ပြည့်နှစ်မှာတော့တရုတ်တနိုင်ငံတည်းပဲစီးပွားရေးဖွံ့ဖြိုးမှုတွေ့ရပြီးအခု2020ပြည့်နှစ်မှာတော့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုက 1.8 ရာခိုင်နှုန်းရှိမယ်ဆိုတဲ့ OECD ရဲ့ပြီးခဲ့တဲ့စက်တင်ဘာလခန့်မှန်းချက်ကမပြောင်းလဲပါဘူး။2021ခုနှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက800ဂိုင်နှုန်းအထိအရှင်ရဖို့ရှိပြီး2022ခုနှစ်မှာ 4.9 ရာဂိုင်နှုန်းကိုရော့သွားမယ်ဆိုတော့စက်တင်ဘာလခန့်မှန်းချက်ကလည်းမူလအတိုင်းဆက်ရှိနေပါတယ် OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကအခုလိုပြောပါတယ်
You can see China, which together with Korea is well.
ပြည်ရဲ့ကိုရီးယားကိုကြည့်မယ်ဆိုရင်ဆက်ရောဂါပိုးအခြေအနေကတခြားနိုင်ငံတွေထက်ပိုပြီးတော့အခြေအနေကောင်းပါတယ်။ဒီတော့ကမ္ဘာဖွံ့ဖြိုးရေးမှာဒီနှစ်နိုင်ငံကအများကြီးပါဝင်ပါလိမ့်မယ်
။ကိုဗစ်ကာကွယ်ဆေးတွေထွက်လာတယ်ဆိုပေမဲ့လည်းစီးပွားရေးပြန်လည်နလန်ထရေးအတွက်တော့အစိုးရတွေဘက်ကထိထိရောက်ရောက်လုပ်ဖို့လိုအပ်မယ်လို့လည်း OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကဆက်ပြီးပြောပါတယ်
။ Vaccine developmentsHave a right faster than
ကောက်ဝဲစစ်စမ်းတဲ့တိုးတက်မှုတွေကခမှန်းထားရတဲ့စော်ပြီးထွက်ပေါ်လာပြီးဒါကတကယ့်ကတင်းကောင်းတွေပါမူဝါဒချမှတ်တဲ့သူတွေအနေနဲ့ပုံမှန်အခြေအနေအတိုင်းပြန်ဖြစ်လာစေဖို့အတွက်လုပ်ရမယ့်ကိစ္စတွေကိုထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်ဆိုလိုတာကတော့အများပြည်သူကျန်းမာရေးစောင့်ရှောက်မှုကိုပိုးပြီးတော့ကောင်းမွန်အောင်လုပ်ဖို့နောက်ကောက်ဝဲစစ်အတွက်ပူးပေါင်းဆောင်ရွက်စီမံပြီးတက်နိုင်သလောက်အမြန်ဆုံးနဲ့နောက်စိတ်ချလက်ချနဲ့ကြေကြေပြန့်ပြန့်ရအောင်လုပ်ကြပါလိမ့်မယ်
အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးနှိုးထစေရေးအစီအစဉ်တစ်ရပ်သဘောတူညီမှုရနိုင်တယ်ဆိုတဲ့တွက်ချက်မှုနဲ့အခု2020မှာ 3.8 ရာခိုင်နှုန်းရော့ချပြီးတဲ့နောက် 2021 ခုနှစ်မှာဖွံ့ဖြိုးမှု 3.2 ရာခိုင်နှုန်း 2022 ခုနှစ်မှာ 3.5 ရာခိုင်နှုန်းရှိလာနိုင်ပါသေးတယ်ဥရောပတလွှားမှာတော့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှု 9.5 ခန့်နှုန်းရော့ချနိုင်ပြီး2021ခုနှစ်မှာတော့ 3.6 ခန့်နှုန်းဖွံ့ဖြိုးမှု 2022ခုနှစ်မှာတော့ 3.3 ခန့်နှုန်းပြန်လည်ဖွံ့ဖြိုးလာနိုင်ကြောင်းလည်းသုံးသပ်ခန့်မှန်းထားပါတယ်ရှင
်VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်ပါ။လူတွေတက်တိုက်ဝဝနဲ့အလုပ်လုပ်ကြတဲ့လုပ်ငန်းတွေထဲမှာ fashion modeling လုပ်ငန်းလည်းပါဝင်ပါတယ်။ကုန်ပစ္စည်းကြော်ငြာ campaign တွေ fashion show တွေစသဖြင့်လုပ်ကြတဲ့အခါမှာ model တွေအပြင်သက်ဆိုင်ရာကျွမ်းကျင်မှုအလိုက်ဝိုင်းပြီးတော့ဖန်တီးကြရတာဖြစ်ပါတယ်။ covid ကရောဂါဖြစ်လာပြီးတဲ့နောက်မှာတော့ဒါတွေအလုံး new normal အခြေအနေအစ်ကိုပြောင်းလဲသွားပါတယ်။ဥပမာကုန်ပစ္စည်းကြော်ငြာတွေကို model တွေရဲ့ social media လူမှုကွန်ရက်တွေပေါ်မှာကြော်ငြာစေတာမျိုးကအစားအခြေအနေအစ်တွေဖြစ်လာတယ်လို့နိုင်ငံတကာ model တယောက်ဖြစ်တဲ့ beauty ကပြောပြပါတယ်။ model beauty ကတော့ New York Fashion Week အပါအဝင်နိုင်ငံတကာ fashion ပွဲတွေနိုင်ငံတကာနာမည်ကြီးအမှတ်တံဆိပ်ကုန်ပစ္စည်းကြော်ငြာတွေကို model လုပ်ပေးနေသူမြန်မာနိုင်ငံက fashion model ဖြစ်ပါတယ်။
အခု new normal မှာကြာတော့ဗောနော်ညီမတို့ model ဒီ mini mini ဒီအကောင်ကဒီ social media ကိုအားကိုးပြီးတော့ဟာ product တွေကိုကြော်ညာကြရတယ်အဲ့လိုမျိုးပုံများလာရပေါ့ social media ညီမဆိုရင်ကညီဟာညီမနိုင်ငံမှာဆိုရင်တော့ Facebook ကိုတုံးတာများပေါ့ Facebook ကနေအကောင်လုံးFacebook မှာ live လွှင့်ပြီးတော့ပစ္စည်းကြော်ညာတာတို့ကိုပိုင်းအကောင့်ကနေပြီးတော့ posting ပေးတာတို့အဲ့လိုမျိုးရှိရပေါ့နော်ညီမတို့ကကြတော့ဟိုမှာကြတော့နိုင်ငံညီမကြတော့ဟို Instagram တုံးတယ်ပေါ့နော်ညီမတို့လည်းအဲ့ဒီဟိုအဲ့ချိန်တော့ညီမလန်ဒန်ညီမ agency ကလည်းတချို့brand တွေကိုပေါ့နော်ဒီ online ကနေ beauty ဒီဟာကတော့ online မှာအကျညာပေါ့နော်ဒီဟာဒီပစ္စည်းကိုဒီဟာကိုတုံးပြီးတော့ online မှာတင်ပေးပါပေါ့
ဥရောပမှာ covid ကရောဂါစဖြစ်ချိန်က model beauty ဟာ britain နိုင်ငံလန်ဒန်မြို့မှာ modeling အလုပ်တွေကိုလုပ်ကိုင်နေချိန်ဖြစ်ပါတယ်အဲ့ဒီမှာသူကြုံတွေ့ခဲ့ရတဲ့ new normal အခြေအနေတွေ့ကြုံကိုလည်းအခုလိုပြောပြပါတယ်
ညီမကတော့ဒီအရင်ဆုံး first place ဆောင်းကကြောင့်ညီမကအဲ့တုန်းကရန်ကုန်မှာမရှိသေးဘူးပေါ့နော်လန်ဒန်မှာရောက်နေတာပေါ့လန်ဒန်မှာဆိုရင်ညီမအလုပ်သွားတဲ့အခါမှာအရင်တော့ဆိုရင်ညီမက public transportation တုံးနေပေါ့နော်အလုပ်သွားလို့ရှိရှင်အမှဒီ covid ဆက်ဆက်ချင်းဖြစ်တော့အကုန်လုံးကညီမ agency ကကားစီစဉ်ပေးရဟိုရောက်လို့ရှိရှင်ညီမတို့ရှူတင်မှာအကုန်လုံးလူတွေအကုန်လုံး short ချထားတယ်တယောက်နဲ့တယောက်ကိုလိုအပ်တဲ့လူလောက်ပဲထားထားတယ်ပေါ့နော်အရင်တော့ဆိုရင် shooting တစ်ခုမှာလူတွေကအများကြီးပေါ့နော်ပုံမှန်ဆိုရင်တွေ့လို့ရှိရင်ဟာမင်္ဂလာပါဆိုပြီးတော့တယောက်နဲ့တယောက်ဖတ်ကြရတယ်ပေါ့နော်နောက်ပိုင်းမဖတ်တော့ဘူးဘလို့အမှဘလို့နှုတ်ဆက်လဲဆိုတယောက်နဲ့တယောက်တံတောင်ချင်းတိုက်ပြီးနှုတ်ဆက်တာလို့ခြေထောက်ချင်းခတ်ပြီးနှုတ်ဆက်တာလို့အဲ့လိုနှုတ်ဆက်ရပေါ့နော်အဲ့ဒီ covid ဖြစ်ပြီးတော့ညီမသွားရဲ့ shooting ပုံတော်တော်များများတယောက်ဖြစ်များရပေါ့နော်ညီမ model တီတယောက်ပြီးတော့တခြား photographer ရှိမယ်ဟို stylist ရှိမယ် makeup artist ရှိမယ်သူတို့ကတော့ mask နေတော့ညီမကတော့ model ဖြစ်တဲ့အခါကျတော့ mask တက်လို့မရဘူးပေါ့နော်ညီမက makeup ပြင်တာခံရတယ်အဲဒီ shooting on set မှာကျတော့ညီမကတော့ mask မပါဘူးဒါပေမဲ့ဟိုအမြဲတမ်းညီမကိုလာပြီးတော့ hand sanitizer တို့ဟာတို့အဲ့လိုလုပ်ပြီးကြတာပေါ့နော်
Oh, Pudia, but not a charity, Nanga catwalk, the Malay, lunch out there, a bridge on the Nyai Shivaras, or a cool dinner maga, to do such a papillas, or go flip the Chi maga, the Nanga fashion show, or not, the Paris fashion show, or New York fashion show, or Gomo Arihari, Jimba Nija, a chain, Muma, Pide, Kajaro, through a bomb, Malum, Jimba Nau, the Uza. Brand at the Romania solution, a little brother at the deal, who both are at the level, no, the Lumio Gadwalk, Ma, Lodara, Ma, the Rolly to do cha cha, the social distancing, both and you at the deal, lower, I was right, Lumio, go get a Molopon, or go, Bob, Lumio, Taya, Mushi, as well, the deviation.
Nimaja, the Pilesro, 1 year off low light to Ketuarabon, Nima, the car, Nima Dibani, who can Babu. Yan, K, and Ivano, Bio, Nima, Uma, Nima, Hubagani, K, Ningo, the client girl, Singwens, I, Tishu, Tishu, you know, Singwens, I, so you may. Kuveka, Nimaning, and Mapini, as a Kajali, Nimaru, the true visa, Nimaru Paku, pay like damn you, she, you know, Nima, Uma, Paris, the Colossian, and Dalo, me, so you know, Dalo, the Nima, Kupio, Ivano, Dia, rather than Pian, Pian, Dalu, Mamma.
ကိုအဲ့အရာဒီဗီဇာကိုမဖွင့်ပေးသေးဘူးလို့ညီမပြောရပါတော့အညီမကဟိုကမှအလုပ်တွေညီမကိုခေါ်နေတာမှညီမအမတွားလို့မရရဲ့အခြေအနေမှာရှိရပါတော့အလုံးလို့အလုံးမျိုးအခက်အခဲရှိရဟိုဒီဖက်ရှင်အင်ဒပ်စထရီပေါ့နော်ဒီဖက်ရှင်လုပ်ငန်းလောကဆိုတာကအများကြီးလူတွေအများကြီးနဲ့ဟိုလုံနေရတဲ့ ဟိုလောကလောကလိုပြောလို့ရပါဘာလို့ဆိုတော့ဥပမာမော်ဒယ်တယောက်ဆိုလို့ရှိရင်လည်းသူ့ရဲ့နောက်မှာအစပင်ပြင်းတဲ့လူရှိတယ်မိတ်ကပ်ပြင်းတဲ့လူရှိတယ်အဝတ်အစားပြင်ဆင်ပေးတဲ့လူရှိတယ်အဲ့လိုမျိုးတွေအများကြီးရှိရပါတော့ဆူဝေးပြီးတော့အားလုံးဟိုလုံနေကြတာဆိုတော့အခုကိုဗစ်ဖြစ်သွားတဲ့အခါကျတော့ဒီအခြေအနေအသက်မှာပေါ့နော်ဘယ်လိုမျိုးဖြစ်လာမယ်လို့ရောညီမအနေနဲ့မြင်ပါလဲချင်း
အင်တာနက်ရှင်နယ်လီထရာဗယ်လို့ပြီးတော့တောင်းရမော်တွေအတွက်ကတော့တော်တော်ဒီကိုဗစ်ကအရန်ဆိုးကျိုးတက်ရတယ်မျိုးပေါ့နော်ဒါပြလို့လဲဆိုတော့ဒီဥပမာညီမတို့ကအလုပ်တစ်ခုကိုအေဂျင့်ကနေပြီးတော့တန်းရွာရတက်ညီမတို့ကဘယ်လိုလဲဆိုတော့ကတ်စတင်သွားရတယ်လူတွေအများကြီးနဲ့ဒါမို့လို့ကိုဗစ်အခြေအနေမှာကျတော့ကတ်စတင်တစ်ခုကိုလုပ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးပေါ့နော်
ကိုဗစ်ဖြစ်ခင်တော့ဆိုရင်ညီမတို့လိုမျိုးဟိုမော်ဒယ်လုပ်ဖို့လို့ဓာတ်ပုံရိုက်မယ်ဆိုရင်ပြင်ဆင်ရတာနဲ့အခုနောက်ပိုင်းအခြေအနေမှာပြင်ဆင်ရတာမျိုးပါတော့ဘယ်လိုမျိုးညီမတို့ကွာသွားပါလဲရှင်ညီမအခုလက်ရှိရိုက်နေတဲ့ရှူတင်တွေတော်တော်များများမှာဆိုရင်တော့အဲ့လိုမျိုးလူရှော့ချထားတဲ့တချို့ကကြတော့ပြီးပြီးလိုမျိုးဟာမျိုးဝတ်ထားကြရပါတော့နော်အဲ့အမျိုးညီမတို့ရရဲ့ဟုတ်
ဒီကရောဂါဖြစ်လာပြီးဒီကိုဗစ်ဖြစ်လာပြီးဆိုတဲ့အခါကျတော့ဟိုအပြင်သွားဖို့ဝတ်စားပြင်ဆင်တာအစားပေါ့ဟိုရောဂါမကူးအောင်လို့တတိထားပြီးတော့ပြင်ဆင်ဝတ်စားရတာမျိုးရောဖြစ်ပါလားရှင်အဝတ်စားရေလို့ပြင်ဆင်ဝတ်စားရတယ်လို့ညီမတို့တော့မရှိတယ်မညီမကမားစီရေညီမလက်အိတ်ဆွတ်တယ်ပေါ့နော်လက်အိတ်ဆွတ်ရရဲ့ဒီရှူတင်မှာပုံမှန်လို့ကိုခင်တဲ့လူတွေကိုပေါ့နော်အရန်အနာသွားပြီးတော့ ကပ်ပြီးတော့အရန်လက်ပွန်းတတိမနေမနေရဲတော့ဘောမနေရဲတော့ဆိုတော့ကိုကိုကိုကာကွယ်ဖို့ထက်ရောပြီးတော့နောက်တစ်ခုကကျတော့သူများကိုအားနာပါဘောကိုကဥမာတိုင်းရက်အသက်တွေလို့တွေ့ရဝမ်းသာပါတယ်မိတ်ဆက်ရင်လက်ဆွဲမနှုတ်ဆက်ကဘယ်လိုစိတ်ထဲမှာအော်ငါလက်ဆွဲနှုတ်ဆက်လိုက်ရင်သူအဆင်ပြေပါမလားသူများကိုလည်းအားနာတယ်ကိုကိုလည်းကာကွယ်ရမယ်ဆိုတဲ့ခါကျတော့အဲ့လိုနည်းနည်းလက်လှမ်းနေပဲခေါင်းလေ
ဖြစ်တဲ့မြန်မာနိုင်ငံကဖြူတီဖြစ်ပါတယ်။ COVID ကာယောဂါကြောင့်ပြောင်းလဲသွားတဲ့ fashion modeling လောကရဲ့ new normal အခြေအနေသစ်တွေနဲ့အညီလိုက်ပြီးတော့ပြောင်းလဲရတာကအခက်အခဲသိမ့်မရှိလာပါဘူးလို့လည်းသူကပြောပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သွင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။တန်ကိုရီးယားမှာအရွယ်ရောက်ပြီးအသက်30အောင်အမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်စီမင်းကိုကွာကျော်အောင်မြင်တဲ့ K-pop ဒေဂီတာအဖွဲ BTS အဖွဲအတွက်အချိန်တိုးရွှေ့ဆိုင်မဲ့လွှတ်တော်ကခွင့်ပြုပေးလိုက်ပါတယ်။တောင်ကိုရီးယားရဲ့ဥရေရအသက် 18 နှစ်နဲ့ 28 နှစ်ကြားတန်ဆွမ်းတဲ့အမျိုးသားတွေအားလုံးမဖြစ်မနေစစ်မှုထမ်းရမှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့မအေးသေးတဲ့စီးရီးအန်ရဲ့ကြောင့်အခုလိုမျိုးစီကံချမှတ်ထားတာပါ။
ဒါမဲ့လေကမ္ဘာလေမှာကိုရီးယားယဉ်ကျေးမှုနဲ့တိုင်းပြည်ရဲ့စီးပွားရေးကိုမြင့်တင်ပေးတဲ့ဘီတီးအက်စ်အဖွဲ့ဝင်တွေကတော့ချွင်းချက်ဖြစ်နေတက်မှတ်ပြီးတော့စီးရေးတာဝန်ဥပဒေကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားမျိုးသားတွေအနေနဲ့ပညာသင်ကြားရတယ်ဆိုရင်တော့အတန်း 27 နှစ်ထဲမှာတော့အင်္ဂလန်ပရီးမီယာလိဘောလုံးအဖွဲ့တစ်ဖွဲ့ဖြစ်တဲ့တော့တန်ဟော့စပါဘောလုံးအဖွဲ့တွေကရှေ့တန်းကစားသမားဆောင်ဟောင်မင်းလည်းပါဝင်ပါတယ်။ဒါလည်းမျိုးအားကစားသမားတွေနာမည်ကြီးကနဝင်ဂီတပညာရှင်တွေကိုအခုလိုမျိုးခွင့်ပြုခဲ့ပူပါတယ်။ဘီတီးအက်စ်အဖွဲ့သားတွေလည်းအရင်ကတည်းကအခုလိုမျိုးရွှေ့ဆိုင်ခွင့်ရထားတာဖြစ်ပြီးတော့အခုဥပဒေအသေးရတော့သူတို့ကယဉ်ကျေးမှုဝင်ကြ
နေရှိပါပြီသူတို့ BGS အဖွဲ့စပြီးနာမည်ကြီးချိန်မှာတော့သူကစစ်မှုထမ်းခဏစစ်ဆဲပဲဖြစ်ပါတယ်ဒီကဘောဟာ2013ခုနှစ်မှာကေဘော့ဆင်မြင့်ပေါ်စရောက်လာတာဖြစ်ပြီးတော့လူငယ်တွေကိုဖန်ဆောင်းနိုင်တဲ့မြေမြေကြကြဒေသနေနောက်ပြီးတော့ကောက်ွယ်ဆန်းနေတဲ့လူငယ်တွေကိုခွန့်အားပေးတဲ့စာသားတွေလူမှုကွန်ရက်ပေါ်ကလှုံ့ဆော်မှုတွေနဲ့တချိန်လုံးနာမည်ကြီးလာတာဖြစ်ပါတယ်။သူတို့ကမကြောက်ရင်ရပဲ American Billboard Guitar ဆင်မှာ Dynamite ဆိုတဲ့တချင်နဲ့ထိတ်ဆုံးရောက်ခဲ့ပြီးတော့ကေဘော့ဂီတာအဖွဲ့တစ်ခုအတွေ့အရင်တစ်ခါမှမဖြစ်ဘူးတဲ့ Grammy Guitar ဆုရွေးချယ်ခံရတဲ့တစ်ဂျိုဆင်မှာပါဝင်ခဲ့ပါတယ်။ BTS ကိုကိုးစားပြုတဲ့ Big Hit Entertainment အဖွဲ့ကတော့အခုဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဘာမှမှတ်ချက်မပေးသေးပါဘူး။ BTS အဖွဲ့သားတွေကတော့သူတို့ထမ်းဆောင်ရမယ့်တာဝန်တွေကိုထမ်းဆောင်သွားပါမယ်လို့အရင်ကပြောထားခဲ့ပူပါတယ်။ဒီတောင်ကိုရီးယားနိုင်ငံမှာစစ်မှုထမ်းရတဲ့ဥပဒေကဆက်ပြီးတော့အငင်းပွားနေတဲ့ကိစ္စရပ်လည်းဖြစ်ပါတယ်။ကိုရီးယားဖြော်ပြီးသတင်းဌာနတစ်ခုဖြစ်တဲ့ E2 တွေကအခုပြုတ်လုခဲ့တဲ့လူမှုအမြင်သဘောထားစစ်တမ်းကောက်ယူခြင်းမှာတော့ဒီ BTS အဖွဲ့ကိုအထူးအခွင့်အရေးပေးတာကိုသူတို့စစ်တမ်းဖြေဆူတဲ့သူတွေက53ရာခိုင်နှုန်းကထောက်ခံပြီးတော့58ရာခိုင်နှုန်းကတော့မကြိုက်ကြပါဘူးရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ November 9ရက်တနင်္လာနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမစုမြတ်မွန်ကတလှည့်အကြေညာပေးပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဒေသက23တန်းလောက်အပေါ်အကျုံးဝင်တဲ့မလိုအပ်ရင်အိမ်ပြန်မထွက်ရတင်းကျပ်တဲ့ကန့်သတ်ချက်တွေကိုတနင်္ဂနွေနေ့ညကစလို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ထဲမှာ COVID-19 အတည်ပြုလူနာစံချိန်တင်အောင်မြင့်တက်နေတာကြောင့်အခုလိုမျိုးတင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြည်နယ်ဝန်ကြီးချုပ် Gavin Newsom ကထုတ်ပြန်ထားတာဖြစ်ပါတယ်။ကန့်သတ်ချက်မှာပါဝင်တဲ့နေရာတွေမှာတနင်္ဂနွေနေ့ည 7:59 မိနစ်ကစလို့အရက်ပါတွေစပီးနှက်ဆိုင်တွေအပြင်ဘက်ထိုင်စားနိုင်တဲ့စားတောက်ဆိုင်တွေကိုပါပိတ်ထားရပါတယ်။ Christmas အားလည်းရပါအကျုံးဝင်တဲ့သတင်း၃ဘတ်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအရဒေသခံတွေအနေနဲ့လည်းမလိုအပ်ရင်အိမ်ပြန်မထွက်ဖဲအိမ်ထဲမှာပဲနေကြရမှာဖြစ်ပါတယ်။ American ပြည်ထောင်စု California ပြည်နယ်ရှေ့နေချုပ် Xavier Becerra ကိုဂျမိုင်းဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတ Joe Biden ကရွေးချယ်လိုက်ပါတယ်။နိုင်ငံရဲ့အဓိကပြဿနာကြီးဖြစ်နေတဲ့ COVID-19 ကာယရောဂါကိုတုံ့ပြန်တိုက်ဖျက်ရေးနဲ့တန်ဖိုးနဲ့ကျန်းမာရေးအာမခံစနစ် Affordable Care Act ကိုကာကွယ်ရေးစတဲ့တာဝန်တွေကိုကျန်းမာရေးဝန်ကြီးတက်ကင်တွယ်ရမှာဖြစ်ပါတယ်။ Harvard ဆေးသက္ကသိုလ်ကကူးစက်ရောဂါဆိုင်ရာပညာရှင် Dr. Rochelle Walensky ကိုလည်း American ရောဂါကာကွယ်ထိန်းချုပ်ရေး CDC အကြီးအကဲအဖြစ်နဲ့ခန့်အပ်ဖို့ရွေးကောက်ခံသမ္မတ Biden ကရွေးချယ်ထားပါတယ်။ Britain နိုင်ငံမှာတော့ COVID ကာကွယ်ဆေးကိုနောက်ပိုင်းအင်္ဂါနေ့မှစတင်ထိုးနိုင်ဖို့ပြင်ဆင်မှုတွေလုပ်နေပါတယ်။
ไฟซาเน่ไบโอเทคโดปูดเรทฮอลโลเดโควิดกาเวซีรีโกในงานตัวงานการเสี่ยงด้วยสิ่งนี้ก็เลยนี่เลยก็สาดเดินเช้าสีลานีบาร์เดประเด็นจะมาอยู่ในสามหัวเอเนจเซียสีเซเน่เนปังกาซาบิโร่ปัจจุบันตัวโควิดกาเวซีโกอัตราเชื้อเจาะแต่จีเวอร์เรลูนาเรโกพิจูสังชาวเนียร์จะมาอยู่ในนั้นด้วยจะมาอีสังชาวหัวปีเนียร์ลูโอโยนเวก้าบัวบาร์เรเนวันนั้นเรโกทบีมาพิบาร์เร ฟิโอเอ็มยามาวันอีซีเซนเรโกยากูนายกันในเซนไอที่วอชิงตันมิโรกันในใจใหญ่ทั่วทั้งเกาหลีใต้ทั้งเรื่องเกี่ยวกับเชื้อไวรัสเช่นอาคูตเนลานิญาจวยเรดิโอตันเฮงูการ์ดีลาบาร์เรฟิโอเอ็มซีเซนเรโกน้าเซนอาเปจิชูจาร์เอตเวจิสุจามาร์เรเช่นจะมาสุยามามา
This program has come to you from the Voice of America, Washington.